ဩစတြေးလျနိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ပထမဆုံးဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲကိုအင်ရှင်အဖြစ်နဲ့ကျင်းပနေတာဖြစ်ပါတယ်။ဒေသရင်းမှာတရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုချိန်ဝင်ရှာညှိတဲ့အနေနဲ့ရောအာဆီယံနိုင်ငံတွေနဲ့နိုင်ငံရေးကုန်သွယ်ရေးမှာပိုပြီးတော့နီးကပ်တဲ့ဆက်ဆံရေးရနိုင်ဖို့အတွက်ပါအခုလိုပထမဆုံးဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲကိုပြုလုပ်တာဖြစ်ပါတယ်။ဆစ်ဒနီမြို့မှာစနေတနင်္ဂနွေနေ့ရက်ကျင်းပမယ့်ထိပ်သီးစည်းဝေးပွဲကိုတက်ရောက်ကြတဲ့အာဆီယံခေါင်းဆောင်တချို့အပေါ်လူခွေရေးနဲ့ပတ်သက်လို့ဝေဖန်စရာတွေရှိနေချိန်မှာဝင်ကြီးချုပ်မာကွန်တန်ဘောကဩစတြေးလျနိုင်ငံကိုဖိတ်ကြားတဲ့အတွက်ကန့်ကွက်ဝေဖန်မှုတွေလည်းရှိနေပါတယ်။ကုန်သွယ်ရေးအကြမ်းဖက်မှုတိုက်ဖျက်ရေးတို့ကိုအာရုံစိုက်တဲ့တစ်ချိန်ထဲမှာလူခွေရေးကိုလည်းဦးစားပေးဖို့တိုက်တွန်းနေကြတာပါ။ဖိလစ်ပိုင်မှာသမ္မတရော်ဒရီဂိုဒူတာတေရဲ့မူရစ်ဆေးဝါးတိုက်ဖျက်နှိမ်နင်းတဲ့စီမံကိန်းကိုအတွင်လူပေါင်းရာနဲ့ချီဥပဒေမဲ့တပ်ဖြတ်ခံရတဲ့ကိစ္စကမ္ဘောဒီးယားနိုင်ငံမှာဇူလိုင်လကျင်းပမယ့်အထွေထွေရွေးကောက်ပွဲမတိုင်ခင်ဝင်ကြီးချုပ်ဟွန်ဆိုင်ကနိုင်ငံရေးအတိုက်အခံတွေအစိုးရစန့်ကျင်တွေကိုနှိမ်နင်းဖမ်းဆီးနေတယ်လို့သတင်းမီဒီယာတွေကဖိနှိပ်နေတဲ့ကိစ္စ၊ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာ9သိန်းလောက်ထွက်သွားတဲ့ကိစ္စတွေကလူခွေရေးလှုပ်ရှားသူတွေအတွက်ထောက်ပြစရာဖြစ်နေပါတယ်။ဩစတြေးလျဝင်ကြီးချုပ်မာကွန်တန်ဘယ်ကတော့ဒေသရင်းနိုင်ငံတွေနဲ့ဩစတြေးလျနိုင်ငံဆက်ဆံရေးဟာပွပွင့်လင်းလင်းပြောဆိုဆက်ဆံတဲ့ဆက်ဆံရေးမျိုးဖြစ်တယ်လို့တောက်ချာနေတုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
်။ I just want to say that weApproach ASEAN with the greatest of respect. We respect the centrality of ASEAN in our region.
ASEAN ကို Australia က လေးစားမှုနဲ့ချင်းကပ်ဆက်ဆံတယ်ဆိုတာကိုပြောချင်ပါတယ်။ကျွန်တော်တို့ဒေသထဲမှာ ASEAN ရဲ့အရေးပါမှုကိုအလေးထားပါတယ်။အဖွဲ့ဝင်နိုင်ငံတွေအားလုံးသဘောတူညီမှဆုံးဖြတ်တဲ့ ASEAN ရဲ့ပုံစံကိုလေးစားပါတယ်။အထူးသဖြင့်ထိပ်ကြီးစည်းဝေးအတွင်းမှာစီးပွားရေးမဟာဗျူဟာလူခွင့်ရေးစားရအကြောင်းအရာမျိုးစုံကိုဆွေးနွေးသွားမှာပါ။မြန်မာနိုင်ငံကရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လေနိုင်ငံတော်အတိုင်ပင်ခံနဲ့ကျွန်တော်တွေ့ဆုံတဲ့အခါဆွေးနွေးမှာဖြစ်ပါတယ်
။ဒေါက်တာစုကြည်နဲ့တရားတွေ့ဆုံတဲ့အခါဆွေးနွေးမယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပေမဲ့ရိုဟင်ဂျာပြည်ထနာနဲ့ပတ်သက်လို့ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲအတွင်းမှာထည့်သွင်းဆွေးနွေးမယ်လို့တော့အာမမခံပါဘူး။ဒါပေမဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုဆစ်ဒနီမှာတင်ပြဆွေးနွေးမယ်လို့ဩစတြေးလျသတင်းမီဒီယာတစ်ခုနဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့အင်ဒိုနီးရှားသမ္မတကရိုဟင်ဂျာဒုက္ခသည်ပြည်ထနာကိုမြန်မာအပါအဝင်အာဆီယံခေါင်းဆောင်တွေဩစတြေးလျခေါင်းဆောင်တွေနဲ့ဝိုင်းဝန်းဖြေရှင်းနိုင်ဖို့အတွက်သူ့ဘက်ကအစပြုဆွေးနွေးမယ်လို့ပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဒုက္ခသည်ခုနှစ်သိန်းနီးပါးထွက်ပြေးရလောက်အောင်မြန်မာလက်နက်ကင်တပ်ဖွဲ့ဝင်တွေကဆူဆူဝဝလူခွင့်ရေးချိုးဖောက်ခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေရှိနေတာပါ။စစ်တပ်ရဲ့လုပ်ရက်ကိုပြက်ပြက်သားသားပြစ်တင်ရှုံချခြင်းမရှိတဲ့အတွက်လို့ဆိုပြီးဒေါက်ဆန်းစုကြည်ကိုလည်းဝိုင်းပြီးတော့အပြစ်တင်နေကြတာဖြစ်ပါတယ်။ဝင်ကြီးချုပ်မာကွန်တန်ဘယ်နိုင်ငံသားရေးဝင်ကြီးဂျူလီဘစ်ရှော့ပ်တို့အနေနဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကိုတိုက်တိုက်တွန်းတွန်းပြောဖို့အခွင့်ကောင်းမယ်လို့လည်းလူ့အခွင့်အရေးဖွဲ့တွေကပြောနေပါတယ်။မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရပ်ပါလို့အထိပ္ပယ်ရတဲ့မြန်မာ Stop Ethnic Cleansing ဆိုတဲ့ signboard ကိုချိတ်ဆွဲပြီးဆစ်ဒနီမြို့နယ်ကအထင်ကရဆစ်ဒနီအော်ပရာဟောက်စ်ကားဆက်ရုံရှိရေးပြင်မှာ Amnesty International အဖွဲ့ဝင်တချို့ကတောက်ကြနေကတင်းမောနဲ့ဆန္ဒပြခဲ့ကြပါတယ်
။ Australia has been continuing to support the Myanmar military and we are out of step with the rest of the world.
Australia ကမြန်မာစစ်တပ်ကိုဆက်ပြီးထောက်ခံနေတာကကမ္ဘာလယ်မှာစီးကျော်နေတာဖြစ်ပါတယ်။ Amnesty International ရဲ့လေးလာချက်တွေအရမြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်ပြစ်မှတ်ထားပြီးစနစ်တကျလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရပ်တွေလုပ်နေတယ်ဆိုတာသိရပါတယ်။မြန်မာနဲ့စီးရီးယားဆက်ဆံမှုကိုဖျက်တောက်ပြီးဩစတြေးလျအစိုးရမဲလ်ကွမ်တန်ဘူးရဲ့ဦးဆောင်မှုကိုပြသဖို့လိုပါတယ်
။မြန်မာစစ်တပ်ကိုတင်နန်းပေးဖို့နဲ့တပ်ဖွဲ့ဝင်တွေကိုအင်္ဂလိပ်စာသင်ကြားပေးဖို့ဩစတြေးလျကာကွယ်ရေးဌာနက2019-2018ခုနှစ်အတွင်းဩစတြေးလျဒေါ်လာ4သိန်းလောက်သုံးစွဲလိုက်မယ်လို့ ABC သတင်းမှဖော်ပြထားပါတယ်။ဩစတြေးလျနဲ့အာဆီယံခေါင်းဆောင်တွေကြားဆစ်ဒနီမြို့မှာမတ်လ18ရက်နဲ့18ရက်နေ့ရက်ကျင်းပမယ်အထူးထိပ်သီးဆွေးနွေးပွဲဟာနှစ်ဖက်ဆက်ဆံရေးခေတ္တကိုစတင်လိုက်တာဖြစ်တယ်လို့ဩစတြေးလျအစိုးရကပြောကြားထားပါတယ်။ဒေါက်ဆန်းစုကြည်နဲ့ဗီယက်နမ်ဝန်ကြီးချုပ်တို့ကတော့အထူးထိပ်သီးစည်းဝေးပွဲအပြင်ဩစတြေးလျအစိုးရနဲ့နှစ်ဖက်တီးသန့်ဆွေးနွေးဖို့အထူးဧည့်သည်တွေအနေနဲ့ဖိတ်ကြားခံရတာဖြစ်ပါတယ်။2015ခုနှစ်တည်းကစလို့အာဆီယံအဖွဲ့အစည်းအတွင်ဩစတြေးလျနိုင်ငံရဲ့ညှိနှိုင်းရေးမှုအဖြစ်မြန်မာကဆောင်ရွက်ပေးခဲ့တဲ့အပေါ်ကျေးဇူးတင်အတိအမှတ်ပြုဖို့ဖြစ်တယ်လို့ဝန်ကြီးချုပ်တန်ဘောရဲ့အကြေညာချက်ထဲမှာဖော်ပြထားပါတယ်။လောလောဆယ်ဆစ်ဒနီမြို့မှာရောက်နေတဲ့ဒေါက်ဆန်းစုကြည်ဟာမတ်လ19ရက်တနင်္လာနေ့ကျရင်ကမ်ဘရာမြို့မှာမြန်မာတန်ရုံးရဲ့စီစဉ်မှုနဲ့ဩစတြေးလျရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါရဲ့ရှင်။